ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်ဆန်နှခုရဲ့လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေအတွက် NLD ပါတီကရာထားသူတွေထက်ကတပွက်ထက်မနည်းကို VOA ကအတီးပြုထားနိုင်ပါပြီ။အခုအတီးပြုထားသူတွေဟာပြီးခဲ့တဲ့ရက်ပိုင်း online မှာမှပြန်နေပြီး NLD ပါတီထိပ်ပိုင်းခေါင်းဆောင်တွေကတရားဝင်အတီးပြုမပေးသေးတဲ့စီရင်ထက်ကအတိုင်းပဲဖြစ်ပါတယ်။ရခိုင်နဲ့ရှမ်းပြည်နယ်တွေမှာတော့တက်ဆိုင်ရာတိုင်းရင်းသားပါတီတွေကနေဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုရဖို့ကြိုးစားပြင်ဆင်နေပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မမေခါကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဒီနေ့လာနေမှာတနိုင်ငံလုံးကပြည်နယ်နဲ့တိုင်းလွှတ်တော်အစည်းအဝေးတွေစတင်ကျင်းပတော့မှာပါအနိုင်ရပါတီ NLD အနေနဲ့တိုင်းနဲ့ပြည်နယ်12ခုမှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာ12နေရာကိုရယူသွားဖို့စီစဉ်ထားပေမဲ့ကျန်တဲ့2နေရာဖြစ်တဲ့ရခိုင်နဲ့ရှမ်းပြည်နယ်မှာတော့လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုရထားခြင်းမရှိပါဘူးအဲ့ဒီပြည်နယ်တစ်ခုမှာ NLD ပါတီကဒုတိယနဲ့တတိယအများဆုံးပဲအနိုင်ရထားတာကြောင့်လေအဲ့ဒီနေရာတွေကိုခြံလှက်ထားတာပါချိတ်ပိတ်စာအိတ်တွေနဲ့ထည့်ထားတဲ့ NLD ကရွေးချယ်ရထားတဲ့အမည်စင်းတွေဟာပြီးခဲ့တဲ့ February 6ရက်နေ့ကစပြီး online ပေါ်မှာပြန့်နှံ့ခဲ့ပြီးမြေဒါနဲ့ပတ်သက်ပြီးပါတီထိပ်ပိုင်းခေါင်းဆောင်တွေကစီးရင်ထဲမှာပါတဲ့ရထားခံရသူတွေကပါတရားဝင်အတည်ပြုပြောဆိုဖို့အစိုးပိုင်းကညှင်းဆုပ်ခဲ့ကြပါတယ်တနင်္ဂနွေနေ့မနက်ပိုင်းမှာသက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကလွှတ်တော်ကိုယ်စားလှယ်တွေကို VOA ကဆက်သွယ်တည်ပြုရမှာတော့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာအချို့ဟာထွက်ပေါ်နေတဲ့စည်ရင်းတွေကအတိုင်းဖြစ်နေတာကိုတွေ့ရပါတယ်။ကျန်တဲ့တိုင်းနဲ့ပြည်နယ်အချို့ကတော့တရားဝင်အတည်ပြုပေးဖို့ညှင်းဆုပ်ထားကြပါတယ်။မန္တလေးတိုင်းဒေသကြီးက NLD ပါတီတိုင်းလွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကတော့တနင်္ဂနွေလုံးအတွက်လူစည်ရင်းကိုအတည်ပြုပေးဖို့ထီသူမတည်ဘူးလို့ဆိုပြီးမန္တလေးတိုင်းအတွက်သာအခုလိုပြောဆိုခဲ့ပါတယ်
။ဟုတ်ကဲ့ကျွန်တော်မန္တလေးတိုင်းကပေါင်ကျော်ဦးနဲ့ဒေါက်တာခင်မောင်တို့ပါဥက္ကရာဦးအောင်ကျော်ဦးတိုင်းဆိုတော့ကျွန်တော်တိုင်းနာမရှိဘူးလေကျွန်တော်တို့က NLD ရဲ့လူပဲယူရတာပေါ့ဗျာ
။ကျန်တဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေအတွက် VOA ကမေးမြန်းအတည်ပြုထားချက်အရစကိုင်းတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးနဲ့ကရင်ပြည်နယ်တွေမှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေအတွက်ရထားသူတွေဟာထပ်ပေါ်လာတဲ့စီးရင်တွေကအတိုင်းပဲဖြစ်ပါတယ်။ရခိုင်ပြည်နယ်အတွက်လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေနဲ့ပတ်သက်ပြီးရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်ကအခုလိုပြောပြပါတယ်
။ဥပဒေပြုမှုမှနိုင်ပေါ့နော်။ဖွဲ့စည်းပုံချေကဥပဒေရခွင့်ပြုတဲ့ဒီနေ့ပါလီမန်ရဲ့လွတ်ပိုင်ခွင့်တွေဒီကနေရခိုင်လူမျိုးတွေရဲ့အမျိုးသားအကျိုးစီးပွားကိုနော်ပို့ဆောင်နိုင်ဖို့ကြီးမှန်ပါတယ်။အဲ့ဒါကြောင့်လေနော်ဒီနေ့ပါလီမန်ရဲ့ဥက္ကဋ္ဌဒုတိယဥက္ကဋ္ဌနော်ဒီနေရာတွေကျွန်တော်တို့ဒီခိုင်မျိုးသားပါတီဖက်ကနော်အဆိုပြုတင်သွင်းတာအောင်မြင်နိုင်အောင်ကျွန်တော်တို့ကြိုးစားနေပါတယ်
။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းဒုတိယနေရာအများဆုံးအနိုင်ရရှိထားပြီးပြည်ခိုင်ပြိုးပါတီကအမတ်နေရာအများစုကိုအနိုင်ရထားတာပါ။ဒါပေမဲ့လည်း SNLD အနေနဲ့လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုတင်သွင်းဖို့ပြင်ဆင်နေတယ်လို့ပါတီအတွင်းမှစိုင်းညွန့်လင်းက VOE ကိုပြောပါတယ်
။ကျောက်ခံဖို့ပါလေဒီကလည်းအခုကမင်းညနေရမှာအန္တရာယ်တင်မှုဆိုတာသိရပါတယ်သိရတဲ့အတွက်ဒီနေ့ကျွန်တော်တို့အဖွဲ့တွေအားလုံးကတိုက်ပီးပြီးတော့လက်ချက်မှာကုသလတရားကိုပုဂ္ဂလနေရာဒုတိယဥစ္စာတရားတင်မှာဖြစ်ပါလေကျွန်တော်ပြည်စလောက်တော့ဒီနယ်လက်တော်ကုသလတိုင်းကျော်သိမှာနောက်ဒုတိယတရားကတော့ဒေါခင်ထားကြီးပါသိမိဒီနယ်လက်တော်ကုသလပါ
ဇန်နဝါရီလ10ရက်တနင်္လာနေ့မှာတော့နိုင်ငံအဝန်ပြည်နယ်နဲ့တိုင်းဒေသကြီးအလုံးမှာလွှတ်တော်အစည်းအဝေးတွေကိုတစ်ချိန်တည်းကျင်းပသွားမှာပါ။အဲဒီလွှတ်တော်အစည်းအဝေးတွေမှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုရွေးမှာဖြစ်ပါတယ်။ဒီနယ်နဲ့တိုင်းဝန်ကြီးချုပ်နေရာတွေကတော့ပြည်အောင်စုလွှတ်တော်မှာသမ္မတရွေးချယ်ပြီးမှပဲသမ္မတကရွေးချယ်ခန့်အပ်သွားမှာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရ NLD ပါတီဟာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာအမတ်နေရာ455ဦး၊တိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်22ဦး၊စုစုပေါင်းအမတ်နေရာ900နီးပါးအနိုင်ရရှိထားပါတယ်ရှင်။